ရာအင်ကြီးကဝါမှာလူသား1006သိန်းသာဘဝနေထိုင်ရေးအတွက်တစ်တော့ကိုအသုံးပြုနေရပါတယ်။မြို့ပြကလူတွေပါဝင်လူသားနဲ့ချီလို့လေကောင်းလေသန့်ရဖို့နဲ့ရေချိုရဖို့တစ်တော့တရားဇာတကိုသိခိုရပါတယ်။တစ်တော့ဟာကာဗွန်နိုက်အောက်ဆိုက်ကိုဆုပ်လဲဆုပ်ယူဒုနဲ့ဒဲနဲ့ပိုလဲပိုလောင်ထားတဲ့အတွက်ကျောက်ဆရာကောင်းတဲ့ရာသီဥတုကြောင်းနေမှုတက်ခက်ရေးမှာအရေးပါတဲ့အခန်းကဏ္ဍကပါဝင်ပါတယ်။ကမ္ဘာကုန်းနေဇီဝမျိုးစုံမျိုးခွဲ80ရာခိုင်နှုန်းဟာတစ်တောတွေမှာကင်းအောင်ချက်စားနေပါတယ်။လူသားတွေအတွက်အရေးပါတဲ့တစ်တောတွေဟာကြောက်ခမန်းနီးလီနှုံးနဲ့ယုံနေနေပါတယ်။ကမ္ဘာကုန်းမြေဧရိယာ30ရာခိုင်နှုန်းမှာခုထိတစ်တောဖုံးလွှမ်းနေသေးပေမဲ့1990ပြည့်နှစ်ကနေ2016ခုနှစ်တွင်ထူရောင်းမိုင်5,200ဆုံးရှုံးသွားပြီလို့ကမ္ဘာဘဏ်ကပြောပါတယ်။ဒီဧရိယာဟာတောင်အာဖရိကနိုင်ငံထက်ကျယ်ဝန်းတယ်လို့လည်းပြောပါတယ်။တဘာဝတ္တိုရီနဲ့ဘုံစီပံဆက်တာယာဆိုင်လန်ပြီးရာသီဥတုတမပြတာတဲ့မြန်မာနိုင်ငံဟာသစ်တော်ပြုံးင်းယုံမကသစ်တော်အတန်းစားပါကြာစင်းတဲ့နိုင်ငံဖြစ်လာနေပါတယ်။ဆီယံဇာတာနဲ့တဘာဝပဝင်းကျင်ထိန်သိမ်းရေးဝန်ကြီးဌာနက2019မှာထုတ်ပြန်တဲ့အတိုင်းဆိုရင်နိုင်ငံရဲ့ကုန်းမြေဧရိယာ43ရာခိုင်နှုန်းလောက်ဟာသစ်တော်ဖုံးလွှမ်းနေပေမဲ့လွန်ခဲ့တဲ့10နှစ်နဲ့15နှစ်အတွင်းနှစ်စဉ်တစ်တော်တသမ12ရာခိုင်နှုန်းကနေတသမ96ရာခိုင်နှုန်းကြားပြုံးတည်နေပြီးရွက်အုပ်ပိတ်တစ်တော်ကနေရွက်အုပ်ပွင့်တစ်တော်နဲ့တခြားတောင်းမြေဖြစ်နှစ်စဉ်4သသမ36ကနေ4သသမ18ရာခိုင်နှုန်းထိပြောင်းလဲသွားတယ်လို့ဖော်ပြပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံဟာကမ္ဘာမှာတတိယမြောက်တစ်တော်အပြုံးတည်ဆုံးနိုင်ငံဖြစ်ရပါတယ်။တစ်တော်အရာရှိတယောက်ကတော့သစ်တွေအလွန်ကြုံစပြုံးနေလာတဲ့1990ပြည့်လို့နှစ်ဦးပိုင်းတွေမတိုင်ခင်ကတည်းကသူတိထားတာကိုပြောပြတာပါ
76လောက်ကတည်းက30ရာခိုင်နှုန်းလောက်ပဲရှိတော့တာဆက်ခေါ်ရင်တော့ Mother Tree စီရောပါကုန်တော့မဲ့သဘောရှိတယ် Mother Tree ဆိုပြိုးစေးအတွက်ခြံထားတဲ့ပင်တွေပါကောင်းကင်တပ်ဘုံကားစိတ်ကြည့်ရင်တော့ခြုံပုံမှသစ်ပင်မှမသိလို့ပေါ့
1990ကနေ2000ပြည့်နှစ်တွင်မြန်မာနိုင်ငံဟာတစ်နှစ်ကိုပစ်တော့ဟက်တာ4-6 သိန်းခွဲကျော်နဲ့တစ်နှစ်ကို 1.19 ရာခိုင်နှုန်းနဲ့တက်တော်ပြုံးနေတယ်လို့ American ပြည်ထောင်စုအခြေစိုက် Mongolbe တက်တော်ရေးရာသတင်းနဲ့သုတေသနဌာနကပြောပါတယ်1990ကနေ2005ခုနှစ်အတွင်းတက်တော် 13.9 ရာခိုင်နှုန်းဆုံးရှုံးသွားရတယ်လို့လည်းပြောပါတယ် American ပြည်ထောင်စုမှာပဲအခြေစိုက်တဲ့ Global Forest Watch ဆိုတဲ့ကမ္ဘာတက်တော်စောင့်ကြည့်ရေးအဖွဲ့ကတော့မြန်မာနိုင်ငံဟာ2019မှာတစ်တော့ဟက်တာ 3,400,000 ဆုံးရှုံးသွားတဲ့အတွက်ဒေလူတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ချိန်38တန်ခွဲကျော်ထုတ်လွှင့်လာနိုင်နေမြတယ်လို့ပြောပါတယ်။ဒီအတွက်ရာသီဥတုတစ်နှစ်တစ်နှစ်ပိုပူပြင်းလာတာကိုမွန်ဂန်ဘေးလို Global Forest Watch လို့သုတေသနမလုပ်ဘဲလက်တွေ့ခန်းစားနေရတာတွေကိုတမန်ရဟန်းရှင်တွေလည်းသိနေတာပါ။ဒီထဲ2000ရှစ်ဝါရောင်ဒေါ်လာရေးကရက်နဲ့ဆွစ်ဇာလန်နိုင်ငံမှာ10နှစ်ကြာသွားရောက်သတင်းသုံးရပြီးခုမန္တလေးမြို့တောင်တမန်ကျောင်းတိုင်မှာသတင်းသုံးနေတဲ့အရှင်ကောဘိတာလည်းပါဝင်လာပါအ
ခုတော့ပိုးပူတယ်လို့ပဲတော်တယ်တော့တော်ပြုံးလာတော့ဦးဇင်းတွေ့ရတယ်အဲ့ဒီစီးရင်းလေးဂျာဘက်ကြီးနေဘက်ကြီးချအောင်ဒီပြုံးတွေကလည်းတော့ရောက်နေကြတယ်ပြုံးလုံးငန်းရှယ်လေးကြီးမထမတဲ့နေရာလေးကိုတော်တော်ရောက်နေကြတယ်တော်တယ်လည်းပဲပြုံးတယ်ရမနေတော့မှာတော့စတိုးတွေအများကြီးနဲ့နေရတဲ့ခါကျတော့စတိုးတွေစံဖို့ကိုအိတ်နားမလဲခဲ့ဘူး။ဘာလို့လဲစတိုးပြုံးနေနေရာတွေရောက်လာတော့စတိုးရဲ့စံဖို့ကိုပို့ပြီးတော့နားလည်လာတယ်
။ဘယ်လိုနားလည်လာပါလဲ
။ရောက်တဲ့နေပူပူပေါ့နော်။လေးကြိုက်တာလည်းပဲဒီအေးအေးလေးတွေလေးလာတဲ့လေးတွေကလည်းပဲစစ်တယ်လေးသားတွေကလာတဲ့ခါကျတော့အေးနေတာပေါ့။အမေခါဆိုလို့ရှိရင်အကြီးတဲ့ကြီးတွေပုဂ္ဂိုလ်တွေကြီးတွေအောက်မှာစစ်တယ်လေးအရင်းကကံဘူးဉာဏ်တည်တယ်ပေါ့
ဒါကြောင့်လေတစ်တော့ဟာသဘာဝထည့်ရဲ့လို့တင်စားနိုင်တာပဲဖြစ်ပါတယ်ဆရာတော်ဇာတိဟာ2015ရေဘေးတုန်းကဆက်ကျိုးပေါက်လို့ရွာရီမြုပ်ကုန်နဲ့စေတုတ္တရာမြို့ဖြစ်ပါတယ်တော်ရီကုန်သွားတဲ့ဇာတိမြေဟာခုတော့
အရင်ကရှားတယ်နော်အရင်ကလည်းဘူးမတူတော့ဘူးအရင်ကဒီတိုင်းဆိုလို့ရှိရင်နေရာဒီလည်းမခံဘူးပေါ့နော်အခုဆိုလို့ရှိရင်ခံတယ်ဒီတိုင်းပဲဆက်ပြီးတော့နေသွားမယ်အဲ့ဒါမှမဟုတ်ဆက်ခုတ်သွားမယ်ဆိုရင်တော့ဒီလိုနိုင်ငံတော့
ဒါကတနေရာတည်းမဟုတ်ပဲဒီလိုပဲရေရှားလို့ရေလူနေရတဲ့နေရာဒေသတွေတစ်နှစ်တစ်နှစ်ပုံများလာနေပါရဲ့ရှင်